သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့အောက်လွှတ်တော်ကစွဲချက်တင်ထားတဲ့ပေါ်လာမယ့်သတင်းပတ်အစောပိုင်းမှာစပြီးအထက်လွှတ်တော်မှာတရားစစ်ဆေးမယ်လို့အထက်လွှတ်တော်လူများစုကောင်းဆောင်မစ်မကွန်တော်ကအင်္ဂါနေ့မှာပြောပါတယ်။ဒီမိုကရက်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေရီပပလီကန်ထိန်းချုပ်ထားတဲ့အထက်လွှတ်တော်စီစွဲချက်တွေကိုပေးပို့လိုက်ပြီးဆိုတာနဲ့တရားစစ်ဆေးမှုကိုစတင်ရမှာပါ။စွဲချက်တွေအထက်လွှတ်တော်စီပေးပို့ရေးဗိုလ်ထူးနေကြရင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်။အောက်လွှတ်တော်ဒီမိုကရက်တွေနဲ့အင်ဂါနေကတရားတွေ့ဆုံဆွေးနွေးပြီးတဲ့နောက်သိမကြခင်မှာပဲမစ္စစ်ပလိုစီကအဲ့လိုကြေညာတာပါအာနာလွဲသွန်းစားလုပ်မှုကွန်ကရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမရကိုဆွဲချက်တင်ဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်အပြီးတစ်လနီးပါးကြာမှမှအခုလိုကြေညာလည်းဖြစ်ပါတယ်တရားစစ်ဆေးမှုမှာဆွဲချရှိနေတယ်လို့ပါဝင်ကြရမယ်မန်နေဂျာလို့ခေါ်တဲ့အောက်လွှတ်တော်အမတ်စင်းရဲ့ပတ်သက်လို့လည်းဘူဒူးနေမှာပဲမဲခွဲဆုံးဖြတ်မယ်လို့မစ္စစ်ပလိုစီကပြောပါတယ်သမရထရမှာအပြစ်ရှိတယ်ဆိုပြီးယာရုကနေဖယ်ရှားဖို့အတွက်ဆိုရင်အထက်လွှတ်တော်အမတ်အယောက်တရာတွေက၃ပုံ၂ပုံထောက်ခံဖို့လိုပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်၄၈ယောက်စလုံးကသမရကိုဖယ်ရှားရေးထောက်ခံမယ်ပေးတယ်ဆိုရင်တော့မှဒီပါပလီကန်အထက်လွှတ်တော်အမတ်၂၀ထက်မနည်းကပါထောက်ခံဖို့လိုတာပါ။ဒါပေမဲ့လက်ရှိအချိန်ထိကတော့ဒီပါပလီကန်အထက်လွှတ်တော်အမတ်ဘယ်သူကမှသမရကိုအရေးယူပြီးယာရုကဖယ်ရှားဖို့ထောက်ခံမယ်လို့ပြောထားတာမရှိသေးပါဘူး။